ျွန်တော်ပထမဦးဆုံ
းမေးချင်တဲ့မေးခွန်းကကိုဘုံတရားကျော်အဓိကစိတ်ဝင်စားတဲ့ဤပညာဘာသာရပ်ကဘယ်လိုဤပညာဘာသာရပ်ပါလဲ
ဟုတ်ကျွန်တော်ကဒီ robot ဘိုင်းကိုစိတ်ဝင်စားတယ်ငငယ်လေးကလေဒီစက်ရုပ်တွေကိုစော့ခဲ့တာဆိုတော့ဟိုဒီဤပညာတက္ကသိုလ်မှယူလာရောက်တော့တယ် major တွေကိုဖွဲရတာကိုကြည့်ကြည့်တော့ဒီ magatronic trans မှာ magatronic ဘက်မှာဒီ robot ဘိုင်းပါတယ်ဟိုဟာတွေ့ရှိတွေ့ရတွေ့ရအဲ့ magatronic ကိုပဲယူလိုက်တယ်မဂါထရိုနစ်မှာမှဒီ robotic ဘိုင်းတို့တခြားမေဂျာအဆက်ဖွဲလာပြီမယ်ဒီနောက်ပိုင်းလည်းဒီမဂါထရိုနစ်ရဲ့ robotic ဘိုင်းကိုပဲဆက်သွားဖို့လည်းအစီအစဉ်ရှိပါတယ်ဟုတ် robot ဘိုင်းပေါ့ဟုတ
်ဆိုတော့ robot ဆိုတော့ကျွန်တော်တို့စက်ရုပ်ဤပညာပေါ့နော
်ဟုတ်ကဲ
့စက်ရုပ်တွေကိုတီထွင်ပြီးတော့လုပ်ငန်းအမျိုးမျိုးအတွက်အသုံးချနည်းအမျိုးမျိုးအတွက်တက်ဆိုင်ရာကဏ္ဍမှာစက်ရုပ်တွေကိုတီထွင်ပြီးတော့အသုံးချတဲ့ဤပညာပေါ့အဲ့လိုလား
ဟုတ်ကဲ့ဟုတ်တယ်အဲ့လိုမျိုးခင်ဗျဟိုလူတွေလိုအပ်တဲ့နေရာတွေပြီးတော့တခြားလူတွေမလုပ်နိုင်မဲ့နေရာမျိုးတွေမှာဒီစက်တင်နဲ့လောက်ရမှာဆိုတော့ဒီအဲ့ပိုင်းပေါ့ဟုတ်ကဲ့
ဟုတ်အဲ့ဒီဤပညာဒီလက်ရှိမြန်မာနိုင်ငံအတွက်ဘယ်လောက်အထိအထောက်အကူဖြစ်စေတဲ့ဤပညာတရက်လို့ကိုဘုံတရားကျော်ပြောနိုင်ပါသလဲ
အာတော်ဖြစ်ပါတယ်ဒီအခုလောဆယ်မှာတော်မြန်မာနိုင်ငံကဒီဤပညာရှိ့မရှိတော့တော့ကိုမနေဟိုတော်တော်နေပါတယ်သူများနိုင်ငံဒီလိုမျိုးဟိုခင်မီရဲ့နိုင်ငံတွေဂျပန်တို့ဒီ US တို့မှာဆိုရင်တော့ဒါရက်နေရာတကာမှာကိုတုံးနေပါတယ်ဒီဤပညာတွေကိုโอ้เบญญามาဆိုအဲ့ဒီစက်ရုပ်ဆိုတာဟိုလိုမျိုးစက်ရုပ်ကြီးမှာမဟုတ်ဘောဒီလိုစက်ရုပ်နဲ့ဆိုင်တဲ့စစ်စံနေဒီယာတွေအကုန်လုံးသုံးပါတယ်မြန်မာနိုင်ငံမှာကတော်တော်နည်းပါတယ်ဟိုရှားတယ်တော့မြန်မာနိုင်ငံမှာလာအဲ့လိုမျိုးတွေသိုးတက်လာပြီးတော့ရှိလာမယ်ဆိုရင်ဒီတောင်းနိုင်ငံနဲ့အောင်သူများနိုင်ငံတွေကပြည်သားကိုဖြစ်လာမှာပါဟု
တ်ကဲ့ဆိုတော့ကိုဘုံပြောကြအခုလက်ရှိကျွန်တော်လည်းစကားပြောနေတဲ့အချိန်မှာခေါင်းထဲမှာပေါ်လာတဲ့လောက်ပေါ့နော်ဥပမာလူတွေနဲ့လူတွေရဲ့နေစဉ်ဘဝသို့မဟုတ်စီးပွားရေးလုပ်ငန်းတွေကုန်ထုတ်လုပ်ရေးလုပ်ငန်းတွေနဲ့လက်တွေ့အသုံးဝင်မဲ့စက်ရုပ်နည်းပညာတစ်ခုနမူနာပေးပြီးပြောပြပါလား
ဟုတ်ကဲ့တော်တို့ဆိုလို့ရမယ်ဆိုတော့ဟိုအလုပ်လုပ်တဲ့နေရာဒီမှာဥမာလင်းစိတ်မှာပေါ့လင်းစိတ်မှာဆိုရင်ဒီဟို immigration ကိုဖြတ်တဲ့အခါဆိုရင်ဟိုလူတွေစစ်တာရှိရဲဟိုမှာဟိုဒီနိုင်ငံသားတွေမှာဆိုရင်ဒီခါကျရင်လူတွေစစ်စရာမလိုဟိုစက်တွေစက်ဘုံတွေထောင်မရတယ်ဒီစက်ရုပ်တွေကပဲလူတွေကသွားပြီးတော့မှအလုပ်လုပ်ခဏချက်ချင်းချက်ပြီးတော့ဝင်လို့ရတာမျိုးတွေလည်းရှိရဲအဲ့နေရာတွေမှာလည်းအသုံးဝင်ပါတယ်ဟုတ်ကဲ
့ဟုတ်ကဲ့လက်ရှိမြန်မာနိုင်ငံမှာစက်ရုပ်နည်းပညာနဲ့ပတ်သက်ပြီးတော့လေ့လာဖို့အတွက်ရောအခြေအနေကောင်းတွေအလုံလောက်ရှိနေပါပြီလား
အာအဲ့ဒါကတော့အရင်လည်းမကောင်းဘူးခင်ဗျာဒီကျွန်တော်ကအခုမှဟိုပါခင်မီဖွံ့ဖြိုးတဲ့နိုင်ငံဆိုတော့ဒီနည်းပညာအရင်ဟိုသူများနိုင်ငံတွေတော့လေ့လာဖို့တော့မလွယ်ဘူးဒါပေမဲ့ဟိုပါဒီလိုလေ့လာလို့ရတဲ့အကြောင်းတွေမှာတက်ပြီးရောကိုယ့်ဘာကိုအပြင်စာရီကိုပါထပ်ပြီးတော့ဥပမာ open source တွေရှိရယ် online နေမှာလဲဟို MIT တို့ပါတော့ကနေပြီးတော့ဒီ robotic ဘိုင်းတွေကိုကိုယ့်စီကိုသူတို့ free ချပေးတာအဲ့လိုမျိုးပါတွဲပြီးတော့ចောင်းစာအပြင်ပေါ့အဲ့ဒါအဲ့လိုမျိုးပါတွဲပြီးတော့လေ့လာမယ်ဆိုရင်တော့အာဖြစ်လာနိုင်ပါတယ်သိုးသက်လာနိုင်တယ်လို့ထင်ပါတယ
်ခုနကိုဖုန်းတရားကျော်ပြောသွားတဲ့ထင်ပါလဲပါပါတယ်မြန်မာနိုင်ငံမှာကဒီစိတ်ဝင်ဤပညာကလုံးဝအစ်စ်ပဲရှိသေးတယ်အခုမှမြေဆန်းခံပြူစပြီးတော့လုပ်နေရတယ်ဆိုတော့အခုလက်ရှိဒီကနေ့အခြေအနေကနေကြည့်မယ်ဆိုရင်ဖွံ့ဖြိုးတိုးတက်မှုအတွက်အလားအလာကောင်းတွေကရောရှိနေပြီလို့ပြောနိုင်ပါရဲ့လား
ဟုတ်ပြောနိုင်ပါရဲ့ဟောသို့ရှိနေပါပြီဒီအခုသေးသေးနဲ့ဒီနိပညာလည်းမြင်လာပြီလေဟိုအကြောင်းနေမှာလဲဒါဟိုပထမဟိုနေဘက်ကအကြောင်းနေရောတက်ကလို့ရောဒီမေဂျာကိုလည်းစိတ်ဝင်စားလာကြပြီတော့ဒါတေချာလာလုံးမယ်ဆိုရင်ဒါဖြစ်လာနိုင်ပါတယ်ဟုတ်ကဲ့
ကိုဖုံးတရားကျော်အတွေ့အနေနဲ့ဆိုရင်ဒီနည်းပညာကိုဒီထက်ပို့ပြီးတော့တိုးတက်လာအောင်အားပေးဖို့အတွက်ဘာတွေလုပ်ဖို့လိုမယ်လို့ပြောခြင်းလဲ
ဟုတ်ဘာတွေလုပ်ဖို့လိုမယ်ဆိုတော့ဒီတော့လည်းကျွန်တော်ဥပွက်လည်းအခုပြန်ရောက်လာရင်ဒီတော့ပေါ့ဒီတက်ကလို့တွေမှာလည်းဒီဟာကိုဒီဟာဟိုရလာတဲ့ knowledge တွေကိုလည်း share ဖို့ရှိရဲ့ပေါ့ပြီးရင်ဒီ major ဒီနည်းပညာကိုဟိုပါဒီနိုင်ငံတိုးတက်ဖို့အတွက်ဒီဘယ်လိုသုံးစာမျိုးကြီးလဲပြောဖို့ရှိပါတယ်ပြီးတော့ကိုယ့်ဘာဘောဒီចောင်းစာအပြင်ပေါ့ចောင်းမှာចောင်းကသင်မေးတာတွေထက်ပေါ့ဒီအပြင်ဟာတွေကပို့ပို့လေ့လာပြီးတော့အာလုပ်မယ်ဆိုရင်တော့ဒါတိုးတက်လာမယ်လို့ထင်ပါတယ်ဟုတ်
ကဲ့ကျွန်တော်တို့ data တွင်နိုင်ငံတွေနဲ့ရှင်ကြည့်မယ်ဆိုရင်မြန်မာနိုင်ငံရဲ့စက်ရုပ်နည်းပညာအဆင့်တန်းကတော့အများကြီးအဝေးမှကျန်နေဦးမှာပါနော်
ဟုတ်တယ်ဟုတ်တယ်
ဆိုတော့အနည်းဆက်ဆုံးဆိုရင်ကျွန်တော်တို့ကဒေတာတွေမှာအရှိတောင်အရှာမှာဒီမို့ဒီထက်ပူချက်ပြီးတော့အာရှမှာဆိုရင်အနည်းဆက်ဆုံးဒီစေယုံဤပညာနဲ့ပတ်သက်လာပြီဆိုရင်ဘယ်နိုင်ငံကိုကျွန်တော်တို့အဓိကအတူစုလို့ရမယ်လို့ရောကိုဘုံတရားကျော်ထင်ပါလဲ
အာဒီစေယုံကတော့ဂျပန်နိုင်ငံပေါ့ကျွန်တော်တို့ဂျပန်နိုင်ငံကတော့ဒီဤပညာမှာဒါအကောင်းဆုံးလို့ပြောရပါတယ်ဟုတ်ကဲ့
ဆိုတော့ဂျပန်မှာစေယုံဤပညာအရန်ထွန်းကားပါတယ်ထွန်းကားတဲ့အများလူအဖွဲ့အစည်းပေါ်မှာရိုက်ခတ်တာတွေလည်းရှိပါတယ် ဆိုးကျိုးပိုင်းရပေါ့နော်ရိုက်ခတ်တာတွေလည်းရှိပါတယ်ဆိုတော့မြန်မာနိုင်ငံမှာရောဒီနည်းပညာကိုတိတက်တိတက်ဒီတဲ့ပို့ပြီးတော့တိုးတက်လာအောင်ဖွံ့ဖြိုးလာအောင်ပို့ပြီးတော့လူတွေကြားထဲရောက်လာအောင်လုပ်တဲ့နေရာမှာတစ်ဖက်ကလူအဖွဲ့အစည်းရဲ့ပုံသဏ္ဍာန်အနေထားတွေကိုမထိခိုက်အောင်လို့ရောကိုဖုံးတီရကျွန်တော်တို့မှာစဉ်းစားတာမျိုးတွေရှိပါလား
ဟုတ်ကျွန်တော်တို့ကတော့ဒီဟာကိုကောင်းတဲ့ဘက်ကိုပဲသွားမို့ပေါ့ဒီနည်းပညာကိုကောင်းတဲ့ဘက်မှာပဲအသုံးချပြီးတော့ကောင်းတဲ့ဘက်မှာပဲဟိုတည်ထင်ပြီးတော့လုပ်အောင်ပါပေါ့ကျလို့အတကယ်လို့မြင်ပြီးပွားပေါ့ဒီနည်းပညာအသေးသေးမြင်မှလာပြီးတော့ဒီဟာတချို့ဆိုရင်ဒီမကောင်းတဲ့ဘက်မှာတုံးမို့အတွက်ဆိုရင်တော့အစိုးနဲ့ကောင်းအောင်ရှင်းပေမဲ့ဟိုလူတွေစိတ်တဲ့နဲ့တော့ဆိုင်မယ်ထင်တယ်လူတွေစိတ်တဲ့ကကောင်းလာမယ်ဆိုရင်ဒါကဟိုကိစ္စဟိုအရင်ကြီးစိတ်ပူကြတော့မရှိဘူးထင်ပါတယ
်ဟုတ်ကဲ့လက်ရှိချင်းနေမှာပညာရေးဝန်ကြီးဌာနပဲဖြစ်ဖြစ်တက်ဆိုင်ရေးဝန်ကြီးဌာနတွေပဲဖြစ်ဖြစ်နောက်ဆုံးအဆင့်နိုင်ငံတော်အစိုးရကူရမယ်ဖြစ်ဖြစ်ဒီပြီးနည်းပညာဖွံ့ဖြိုးတိုးတက်လာဖို့လုံလောက်တဲ့ပံ့ပိုးမှုတွေစိတ်ဝင်စားမှုတွေရှိနေတယ်လို့ကိုဖုံးတရားကျော်ပြောနိုင်ပါလား
အဲ့ဒါကတော့အရင်ရော့ဟောမရှိတော့ဘူးထင်တယ်။ဟောတော့ဒီဟာလည်းသူတို့အနေနဲ့တိတ်ပြီးတော့မရင်းနှီးသေးဘူးလေ။သူတို့ကြတော့ဒီအပိုင်းကိုတိတ်ပြီးတော့မတည်သေးတော့ဟောသူတို့လည်းသိလာဖို့သူတို့သိလာဖို့လည်းလိုရဲ့။သူတို့ဒီဤပညာဟိုနောက်ပိုင်းကျရင်ဒီဤပညာနောက်ဟိုအကောင်းဆုံးနဲ့ဒီနောက်အရန်သုံးမဲ့ဤပညာဖြစ်လာမှာကိုသူတို့စိတ်ထဲမှာတည်ဖို့လိုတာပေါ့။အာပြီးတော့ကျောင်းသူကျောင်းသားတွေဒီတက္ကသိုလ်တွေကိုလည်းပံ့ပိုးပေးဖို့လိုတယ်ဒီဟာနဲ့ပတ်သက်ပြီးတော့ဟုတ်မြန်မာနိုင်ငံအဲ့နောက်စိတ်မြင့်တက်ကလေးတွေမှာလည်းဒီပိုင်းကိုထိတ်ပြီးတော့ဟိုပါပေါ့လို့တန်ဖို့လို့လို့တည်းရလို့ထင်ပါတယ်ဟုတ်ကဲ့